ာမနက်7ရက်နေ့ထုတ်ဂျပန်ချီဆိုင်ဒီပလိုမက်သတင်းစာမှာမြန်မာနိုင်ငံရဲ့မြေဆုံဂျေလုံတမန်အကြအတင်းဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ချက်ဆောင်းပါးတို့ဖော်ပြခဲ့ပါတယ်ဒီသာတွင်မှာအကြီးမားဆုံးရေရလျက်စစ်စီမံကိန်းတစ်ခုလို့ဆိုနိုင်ပြီးအမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ကျမဲ့ကချင်ပြည်နယ်မြေဆုံဂျေလုံတမန်စီမံကိန်းကို2011ခုနှစ်မှာသမ္မတဦးသိန်းစိန်အစိုးရကရုပ်ရည်ရက်ဆန်းလိုက်တဲ့အခါမှာအဓိကရင်းနှီးမြှုပ်နှံသူဖြစ်တဲ့တရုတ်အစိုးရပိုင်းစွန့်ရင်ကော်ပိုရေးရှင်း SPIC ဟာအော်တုံထုတ်သွားခဲ့ပါတယ်ဒေသခံလူထုတွေရဲ့စကြင်ကောက်ွက်မှုတွေကြောင့်အခုလိုတရုတ်ပြည်ရဲ့ပြည်ပအကြီးစားဆယ်စီမံကိန်းတစ်ခုရက်ဆန်းလိုက်ရတယ်ဆိုတာတရုတ်အတွက်ဖြစ်တော့ဖြစ်ခဲကိစ္စပါတဲ့နိုင်ငံမို့84နိုင်ငံမှာရေရလျက်စစ်စီမံကိန်းပေါင်း334ခုတိစောက်ခဲ့တဲ့တရုတ်အစိုးရကုမ္ပဏီအနေနဲ့အခုလိုလူထုစကြင်မှုကြောင့်လုပ်ငန်းရပ်လိုက်ရတယ်ဆိုတာအင်မတန်ဖြစ်တော့ဖြစ်ခဲ့ပါတကယ်တော့အခုဒီမြေဆုပ်စီမံကိန်းကိစ္စမှာအတတချမ်းကြေမွတ်သွားခဲ့ရတဲ့တရုတ်အစိုးရနဲ့တရုတ်ဂျေလုံတမန်ရင်းနှီးမြှုပ်နှံသူတွေရဲ့အမျက်ဒေါသကိုမြန်မာလူထုကအမျိုးသားဇာတိပုံညာဂုဏ်မာနကိုယ်ပိုင်ဆုံးဖြတ်မှုကျွယ်ဝလှတဲ့သဘာဝပတ်ဝန်းကျင်ကာကွယ်စားလျှောက်ရေးစိတ်ဓာတ်တွေနဲ့ဖက်ပြန့်အန်တုလိုက်တာပါပဲလို့လဲဆောင်းမကဖော်ပြပါတယ်မြေဆုပ်ကိစ္စဥဆောင်ဆက်ကျင်ကြသူကချင်နဲ့မြန်မာတွေကလွတ်လပ်မှုနဲ့အဆုတ်ချအာဏာထိပါခံရမယ့်ကိစ္စပြောဆိုခဲ့ကြသလိုတပ်ပစ်ဖုံးတော်ကြီးကော်ရီနာမောင်ဘိုကလည်းဒီကိစ္စအတည်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံသားတွေအတွက်တည်ထောင်ချလိုက်တာပါပဲလို့တောင်းမှတ်ချက်ပြုခဲ့ပါတယ်တဲ့။တရုတ်ပညာရှင်တချို့ကတော့မြေဆုံပြဿနာပြည်လည်အောင်မြန်မာအစိုးရအနေနဲ့ဖြေရှင်းနိုင်မလားဆိုတာကနိုင်ငံခြားရှိနေမြို့နယ်သူတွေရဲ့မြန်မာအပေါ်ယုံကြည်မှုအနှိမ့်အမြင့်ကိုတိုင်းတာပါလိမ့်မယ်လို့ပြောဆိုကြပါတယ်။ဒါပေမဲ့သူတို့ဟာမြန်မာလူထုရဲ့စိုးရိမ်မှုနဲ့ဝေဖန်ဆောင်တွေကိုတော့ထည့်ပြီးတော့မပြောကြဘူးလို့တိပလုံးမဲ့ဆောင်းမကဖော်ပြပါတယ်။ဒါပေမဲ့တရုတ်ဟာမြေဆုံဆဲကိစ္စမှာအခက်တွေ့နေပေမဲ့မြန်မာနိုင်ငံမှာအကြီးစားရင်းနှီးမြှုပ်နှံသူဖြစ်တဲ့အပြင်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေနဲ့ညီညာရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေမှာအဓိကအခန်းကပါဝင်နေတာဖြစ်ပါတယ်။ဆယ်ပြတနာရှိသည့်ဖြစ်စေမရှိသည့်ဖြစ်စေတရုတ်ဟာမြန်မာအကြီးဆုံးရင်းနှီးမြှုပ်နှံသူဖြစ်နေမှာပါ။2018ခုနှစ်ကစီမံကိန်းလုပ်ငန်းပေါင်း126ခုအတွက်အမေရိကန်ဒေါ်လာ15ဘီလီယံကျော်ဓာတ်ရိုက်ရင်းနှီးမြှုပ်နှံခဲ့တာလည်းဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းရခိုင်ပြည်နယ်ကိစ္စနဲ့လူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုအပြုနေရတာဖြစ်ပါတယ်။ဒါပေမဲ့2018ခုနှစ်မှာထွက်ရှိခဲ့တဲ့ SEA လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသုံးသပ်ချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက် Energy အစိုးရဟာမြေဆုံစီမံကိန်းကိုဆက်ပြီးတော့မလုပ်ဖို့ဆုံးဖြတ်လိုက်ပုံရတယ်လို့ဆောင်းမကဖော်ပြပါတယ်။အဲ့ဒီအစီအခံစာကိုမြန်မာနိုင်ငံမြစ်တွေရဲ့ရေရလျက်စစ်ထုတ်ယူရေးနောက်ဆက်တွဲအကျိုးဆက်တွေနဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်အဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာဘဏ္ဍာရေးကော်ပိုရေးရှင်းရဲ့အကူအညီနဲ့ Australia နိုင်ငံအခြေစိုက် ICEM တဘာဝပတ်ဝန်းကျင်အကဲရအဖွဲ့ကလေ့လာခဲ့ပြီးမြေဆုံအပါအဝင်မြန်မာနိုင်ငံကမြန်မာ့အတွက်မှာရေလျက်စစ်ထုတ်ယူရေးဆဲတွေမတိဆောက်ဖို့ပြင်းပြထန်ထန်ထုတ်ပြန်ကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြေဆုပ်စီမံကိန်းရဲ့ရှေ့ရေးနဲ့ပတ်သက်ပြီးနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စီကတစုံတရာပြောဆိုတာမကြားရသေးသလိုအဲ့ဒီအစီရင်ခံစာကိုလည်းတရားဝင်မထုတ်ပြန်ခဲ့ပါဘူးလို့တိပလုံမဲ့သတင်းစာဆောင်းမကဖော်ပြပါတယ်။တော်တော်ရှင်များခင်ဗျာ။မနက်ဆန်ကရဲ့ News Weekly Online သတင်းစာမှာတော့မြန်မာနိုင်ငံကနောက်ဆုံးထုတ်ပြန်တဲ့အငင်းပွားပွဲမြေယာဥပဒေအသစ်ကြောင့်ဒီလိုကလူလူမှာနေရင်ထိုင်ရင်နေရာမဲ့ဘဝကျူးကျော်သူဘဝရောက်သွားရပွဲရှိပြီးတော့စီဗီစစ်တပ်ကြောင့်နေရာရွှေ့ပြောင်းရတဲ့သူတွေမှာလည်းနေရာကိုပြန်မှုအခက်အခဲဖြစ်သွားရလိမ့်မယ်ဆိုတဲ့သုံးသပ်ချက်ဆောင်းမတဲ့ပုတ်ဖော်ပြခဲ့ပါတယ်။နေရာဥပဒေသစ်အရ2019မတ်လ17ရက်နေ့ဟာကျင်းလက်ဒေသနဲ့တိုင်းရင်းသားနယ်မြေတွေမှာနေထိုင်သူတွေအတွက်ကိုယ့်ရဲ့နေရာတွေကိုတရားဝင်ပတ်ဆိုင်ကြောင်းအတည်ပြုဖို့လျှောက်တော်တွေတင်သွင်းရမယ်နောက်ဆုံးရက်ဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်မှာပြည်သူအများစုကအဲ့ဒီဥပဒေအသစ်ကိုပြည်မထားမိတဲ့သူမသိရှိကြတဲ့သူတွေကအများစုဖြစ်နေတဲ့အတွက်တောင်းတဲ့ချီးတဲ့ပြည်သူတွေတောင်းသူတွေသမားတွေအထူးသဖြင့်စစ်ပြေးစစ်တံကြောင့်ပြည်လောကနေရတဲ့တာရင်သားဒေသတွေကပြည်သူတွေဟာသူတို့စိုက်ပျိုးလှုပ်ခိုင်စောတော့ခဲ့တဲ့နေရာတွေလက်လွတ်ဆုံးရှုံးပွေရှိနေတယ်လို့ဆောင်းမကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စရန်ဟိဒီကလည်းမြေလွတ်မြေလားနဲ့မြေရဲများစီမံခန့်ခွဲတဲ့ဥပဒေအသစ်အရမြန်မာနိုင်ငံကလူအများစုဟာနေရာတွေဆုံးရှုံးရမှာဖြစ်တယ်လို့တရားစွဲခံရမယ့်အခြေအနေတွေရှိနေတာကြောင့်ဒီဥပဒေနဲ့အညီအကောင့်ထည့်ဖော်မဲ့အစီအစဉ်တွေကိုချက်ချင်းရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ။